တရုတ်ကတင်ပို့တဲ့နောက်ထပ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ကသွင်းကုန်ခွန်ကောက်ခံမဲ့သတ်မှတ်ချက်က Apple ကုမ္ပဏီထိခိုက်မဲ့အပြင်တောင်ကိုရီးယားကုမ္ပဏီ Samsung ကိုတပန်းတာသွားစေလိမ့်မယ်လို့ Apple ကုမ္ပဏီအကြီးအကဲကသမ္မတ Donald Trump ကိုပြောကြားလိုက်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာနေတာက Apple ကုမ္ပဏီအတွက် Samsung နဲ့ပြိုင်ဆိုင်ဖို့ခက်ခဲစေနိုင်တဲ့အကြောင်း Apple အမှုဆောင်အရာရှိချုပ် Tim Cook ကတောက်ကြနေညာကညစာအတူစားစင်သူ့ကိုပြောခဲ့တယ်လို့သမ္မတ Trump ကပြောပါတယ်။Tim Cook ထောက်ပြတဲ့အချက်ဟာလက်ခံစရာဖြစ်တာကြောင့်သူ့ဘက်ကစဉ်းစားစရာဖြစ်တယ်လို့သမ္မတကသတင်းတောက်တွေကိုပြောကြားခဲ့တာပါ။လက်ရှိကမ္ဘာစမတ်ဖုန်းဈေးကွက်မှာအယောင်အယဆုံး Samsung ကနံပါတ်၁, Huawei ကနံပါတ်၂နဲ့ Apple ကနံပါတ်၃နေရာတွေမှာရှိပါတယ်။ဒါကြောင့် Samsung ကုမ္ပဏီဟာ Apple ရဲ့အဓိကပြိုင်ဘက်လုပ်ငန်းတစ်ခုဖြစ်ပါတယ်။ Apple ကုမ္ပဏီကထုတ်တဲ့ smartphone တွေအပါအဝင် Apple ရဲ့အယောင်အယဆုံးပစ္စည်းတွေဟာတရုတ်နိုင်ငံမှာတက်ဆင်တာဖြစ်တာကြောင့်သွင်းကုန်ခွန်နောက်ထပ်တစ်ဆယ်ရာခိုင်နှုန်းအကောက်ခံရမယ့်အခြေအနေဖြစ်နေပါတယ် iPhone, iPad နဲ့ MacBook တွေကဒီဇင်ဘာ15ရက်နောက်ပိုင်းမှသွင်းကုန်ခွန်ပေးဖို့ရွှေ့ဆိုင်းထားပေမဲ့ iWatch နဲ့ AirPod နှစ်ချက်တွေကတော့ September 1ရက်နေ့ကစပြီးတော့အခွင့်ဆောင်ရမှာဖြစ်ပါတယ်တောင်ကိုရီးယားကအမေရိကန်ကိုတင်ပို့တဲ့ Samsung Electronic ပစ္စည်းတွေကတော့နှစ်နိုင်ငံကုန်သွယ်ရေးသဘောတူညီချက်ကြောင့်သွင်းကုန်ခွန်ပေးစရာမလိုပါဘူး Apple အနေနဲ့သူ့ကုန်ပစ္စည်းတွေကိုအမေရိကန်ထဲမှာထုတ်လုပ်ဖို့လဲသမ္မတ Trump က Apple ကုမ္ပဏီအကြီးအကဲကိုပြောကြားခဲ့ပါတယ် iPhone, iPad, iWatch စတဲ့ဤပညာအခြေခံပစ္စည်းတွေထုတ်လုပ်တဲ့ Apple ကုမ္ပဏီဟာလေးလံတီထွင်မှုဘိုင်းကိုအမေရိကန်မှာအဓိကလုပ်ပေမဲ့ပစ္စည်းတွေတက်ဆင်ထုတ်လုပ်တဲ့လုပ်ငန်းကိုတော့ပြည်ပနိုင်ငံတွေမှာလုပ်တာဖြစ်ပါတယ်